ကိုဗစ်ရောဂါထိန်းချုပ်ရေးတင်းကျပ်တဲ့ကန့်သတ်ချက်တွေအပေါ်မကျင်နရာကအစိုးရပေါ်စန့်ကျင်ဆန္ဒပြနေတာတွေကိုနှင်းနှင်းမဲ့အကြောင်းအနာရတရုတ်ကွန်မြူနစ်ပါတီကပြောကြားလိုက်ပါတယ်။နိုင်ငံတောင်ပိုင်းကွမ်ဂျိုးမြို့မှာဆန္ဒပြသူတွေနဲ့ရဲတွေကြားရိုးရင်းဆန်ကပ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာပဲရန်လိုတဲ့အင်အားစုတွေရဲ့အဖြစ်အမှောက်လုပ်ရက်တွေအဖြစ်ရည်ညွှန်းပြီးပြင်းပြသသားနှင်းနှင်းသွားမဲ့အကြောင်းအင်္ဂါနေ့တောင်ပိုင်းမှာကွန်မြူနစ်ပါတီဗဟိုနိုင်ငံရေးနဲ့ဥပဒေရေးရာကော်မရှင်ကကြေညာချက်ထုတ်ပြန်ပြောဆိုတာပါယူရောပီချင်းနဲ့စီးပွားရေးမျိုးတော်ရှန်ဟိုင်းအပါဝင်အ ਨੇ စုံမျိုးပေါင်း15ခုမှစတင်ဆန္ဒပြပွဲတွေဖြစ်လာပြီးအစိုးရကအင်အားသုံးဖြိုခွဲသွားမယ်လို့ကွန်မြူနစ်ပါတီကကြေညာချက်မှာဖော်ပြပါတယ်ဗိုလ်ဒုနေကဘေကျင်းမြို့လမ်းမတွေမှာရာချီတဲ့ SUV ကားတွေကြီးကားကားတွေနဲ့လုံခြုံရေးတင်းကျပ်ထားပြီးဆန္ဒပြပွဲမှာပါဝင်ခဲ့ခြင်းရှိမရှိဆိုတာကိုရဲတွေနဲ့တရုတ်အရန်စစ်တပ်ကလမ်းသားလမ်းသွားလမ်းလာတွေရဲ့မှတ်ပုံတွေကပ်ပြားနဲ့မိုဘိုင်းဖုန်းတွေကဓာတ်ပုံတွေကိုစစ်ဆေးပါတယ်ဆန္ဒပြသူတချို့ကတော့နောက်ထပ်သက်တမ်း5နှစ်အတွက်အော်တိုဘာလာတဲ့ပြန်လဲရွေးကောက်ခံထားရတဲ့သမ္မတရှီချင်းပင်နှုတ်ထွက်ပေးဖို့တောင်းဆိုကြပါတယ်ဒါပေမဲ့လည်းလူအသက်တည်ဆုံးမှုကိုကာကွယ်ဖို့တင်းကျပ်တဲ့ကိုဝဲမူဝါဒကိုချမှတ်လှုပ်ဆောင်ခဲ့တာသာဖြစ်တယ်လို့တရုတ်အစိုးရကကာကွယ်ပြောဆိုနေပါတယ်ခင်ဗျာ